ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကြောင့်တရုတ်နိုင်ငံမှာတော်ရိုင်းတိရစ္ဆာန်တွေအထင်အကျမဲ့ရောင်းဝယ်တာစားသုံးတာတွေကိုတားမြစ်လိုက်ပြီးနောက်မှာတရုတ်ပြည်ဈေးကွက်အတွက်တရားမဝင်တော်ရိုင်းသတ္တဝါကိုအ धिक အမှောင်ခိုကုန်ကူးနေတဲ့အရှိတောင်အာရှနိုင်ငံတွေမှာပါတားမြစ်မှုတွေလုပ်ဖို့ WWF ကတော်ရိုင်းတိရစ္ဆာန်ထိန်းသိမ်းရေးကမ္ဘာ့ရန်ပုံငွေအဖွဲ့ကတိုက်တွန်းလိုက်ပါတယ်။တရုတ်အစိုးရရဲ့တားမြစ်ချက်ကိုကြိုဆိုပေမဲ့ဒါဟာလွန်လောက်မှုမရှိသေးဘူးလို့WWF အဖွဲ့ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ဖြစ်လာရတဲ့အကြောင်းရင်းကအတိအကျကိုမသိရသေးပေမဲ့လူတွေကတော်ရိုင်းတိရစ္ဆာန်အသားစိမ်းတွေကိုကင်တွယ်ရာကနေကူးစက်လာတာလို့တောင်းဝန်ရှိသူတွေကယူဆထားတာပါအရင်ကလည်းတရုတ်နိုင်ငံမှာတရားမဝင်စင်ဆွဲလို့အခြားထွက်ကုန်ပစ္စည်းရောင်းဝယ်တာကိုတားမြစ်ခဲ့ပြီးနောက်ပေါင်ကိုကုန်ကူးသူတွေဟာအရှိတောင်အာရှဘက်ခြေဦးလှည့်သွားကြကြောင်းအခုလဲတရုတ်ပြည်ထဲတားမြစ်လိုက်တာကတော်ရိုင်းသတ္တဝါရောင်းဝယ်မှုမှာအင်းဒီဂျင်နိုင်ငံဈေးကွက်တွေစီကိုရောက်သွားနိုင်ကြောင်း WWF အဖွဲ့ကသတိပေးပါတယ်။အာရှမှာအတွေ့အကြုံရှိခဲ့တဲ့ဝက်တုတ်ကွေးကနေကြက်ငှက်တုတ်ကွေးထိကူးဆက်ပြန့်နှံ့ခဲ့ရတဲ့အကြောင်းရင်းဟာတရိတ်ဆန်အတွက်ပစ္စည်းတွေကိုလူတွေကင်တွယ်မိရာကစတင်ခဲ့ပါတယ်။